ထိုင်းနိုင်ငံမှာဖေဖော်ဝါရီလရဲ့ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်ပေးဖို့အတွက်ထိုင်းရွေးကောက်ပွဲကော်မရှင်ရဲ့ပန်ကြားချက်ကိုထိုင်းဆိုရကပြန်ချလိုက်ပါတယ်။ဖေဖော်ဝါရီလ2ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲကိုကျင်းပပေးမှာဖြစ်ကြောင်းဒုတိယဝန်ကြီးချုပ်ပုံသက်သက်ကန်ဇနာကကြာတာပရင်းနေမှာနိုင်ငံတော်ရုပ်တံမင်းကုန်းမှာပြောကြားလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲကြံ့ကြံ့နေတာနဲ့အမျှအကြမ်းဖက်မှုတွေပိုးပြီးများလာနိုင်တယ်လို့လည်းဒုတိယဝန်ကြီးချုပ်ကပြောကြားခဲ့ကြောင်းပြင်သစ်သတင်းမှာဖော်ပြပါတယ်။ထိုင်းနိုင်ငံရဲ့ပဋိပက္ခကြောင့်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝတ်ကရွေးကောက်ပွဲကိုစောစောစီစီကျင်းပပေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကတော့ထိုင်းနိုင်ငံမှာတွေ့နေရတဲ့အခက်အခဲလိုက်စားမှုတွေနဲ့ငွေများငွေနိုင်နိုင်ငံရေးအဆုံးသတ်စေဖို့အတွက်ဝန်ကြီးချုပ်ရင်းလက်နှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ။ဒါ့အပြင်မစ်ရင်းလက်ကိုသူ့ရဲ့အကိုတော်သူအရင်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆန်ရှင်နဝါရဲ့ရုပ်သေးရုပ်ဖြစ်ရှုမြင်ကြပါတယ်။နိုင်ငံရေးပဋိပက္ခဟာကြာတာပရင်းနဲ့အစောပိုင်းမှာတော့အကြမ်းဖက်မှုအသွင်ပြောင်းသွားပြီးရဲတွေကမြေရိုးဘုံတွေရဘာဂျီဆန်တွေနဲ့ပစ်ခတ်ခဲ့ကြတယ်လို့ဆန္ဒပြသူတွေဘက်ကလည်းဂဲတွေနဲ့ပြန်ပြီးပစ်ခတ်ခဲ့ကြပါတယ်။ဒီဒီကင်းကနေရဲတူတည်ဆုံးခဲ့ရပြီးအများပြားဒဏ်ရာတွေရခဲ့တာပါ February 2ရက်ကျင်းပမဲ့ရွေးကောက်ပွဲအတွက်မှတ်ပုံတင်နေကြတဲ့ဘန်ကောက်အားကစားယုံကြည်တဲ့ကိုဆန္ဒပြသူတွေကရင်းရီတားနေတဲ့ကြားကအတင်းဝင်ရောက်ခဲ့တဲ့နောက်ပိုင်းရုံရင်းဆန်ခတ်ဖြစ်ပေါ်ခဲ့တာပါဆန္ဒပြမှုတွေတရင်ဘက်ပေါင်းများစွာကြာမြင့်လာခဲ့တဲ့နောက်ဝန်ကြီးချုပ်ကလွှတ်တော်ကိုဖျက်သိမ်းပေးခဲ့ပြီးရွေးကောက်ပွဲအမြန်ကျင်းပပေးမယ်လို့ပြောပေမဲ့သူကိုယ်တိုင်နှုတ်ထွက်ပေးဖို့တော့ညှင်းဆိုလိုက်ပါတယ်